နောက်ကိုရီးယားအနေနဲ့နိုင်ငံတကာတိုင်ဝမ်ရဲ့ချစ်ချည်ယဉ်နိမှုကိုထိခိုက်အောင်မလုပ်သင့်ဘူးလို့ဆိုပြီးဒုံးကျည်နဲ့နျူကလ িয়ার ဆန်သက်တာတွေကိုရပ်ဖို့တရုတ်ကမြောက်ကိုရီးယားကိုဖိအားပေးပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့ရှီတောင်အရှာနိုင်ငံများအဖွဲ့အာဆီယံနဲ့တခြားဆက်ဆက်အစည်းအဝေးတွေကျင်းပမှာမြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးရီယောင်ဟိုနဲ့တရားတွေ့ဆုံချိန်တွင်တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ဂီကအခုလိုသတိပေးပြောဆိုတာပါ။ဒါဟာဖြင့်ကုလသမဂ္ဂကမြောက်ကိုရီးယားအပေါ်မကြာသေးခင်ကချမှတ်လိုက်တဲ့တံခတ်အရေးယူမှုအစ်စ်တွေကိုထောက်ခံတယ်ဆိုတာတရုတ်ကပြက်ပြက်သားသားပြလိုက်တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားပေါ်ချမှတ်တဲ့တံခတ်အရေးယူမှုအစ်စ်ကိုတရုတ်ကထောက်ခံတဲ့ပေါ်အမေရိကန်ကတော့သတိထားပြီးကြိုးဆိုပါတယ်။ဒီအရေးယူမှုတွေကိုတရုတ်ကဘယ်လောက်လိုက်နာလုဆောင်မလဲဆိုတာအနိကက်စောင့်ကြည့်သွားမယ်လို့ပြောပါတယ်။အခုတံခတ်မှုအစ်စ်တွေကြောင့်မြောက်ကိုရီးယားအတွက်တစ်နှစ်ကိုဝင်ငွေဒေါ်လာ3,000လောက်မျက်နှာသွားမဲ့အခြေအနေရှိနေတာပါ။မြောက်ကိုရီးယားရဲ့လက်နက်စီစဉ်တွေကိုတားဆီးရေးတိုးပမှုတွေကိုအရင်တုန်းကလည်းတရုတ်ကထောက်ခံခဲ့ဦးပေမဲ့နောက်ပိုင်းကျတော့ပြန်လျော့သွားခဲ့တယ်လို့အရှေ့အာရှနဲ့ပစိဖိတ်ရေးရာအမေရိကန်နှစ်ထောင်နိုင်ငံသားရဲ့ဝန်ကြီးဆူဇန်သွန်တန်ကသတင်းထုတ်တွေကိုပြောပါတယ်။ကိုရီးယားကျွန်းဆွယ်မှာတင်မာမှုတွေရောပါရေးအတွက်အပြန်အလှန်ရပ်ဆိုင်းရေးနည်းလမ်းကိုသုံးဖို့မြောက်ကိုရီးယားကိုအကြံပေးခဲ့တယ်လို့မစ္စတာဝမ်ဂီကပြောပါတယ်။အဲဒါကတော့မြောက်ကိုရီးယားကနျူကလ িয়ার ဆန်သက်တာတွေကိုရပ်ပြီးအမေရိကန်နဲ့တောင်ကိုရီးယားတို့ကပူးတွဲစည်းရေးလက်ကျင့်တာတွေကိုရပ်ဖို့ဖြစ်ပါတယ်။